Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရင်2018ခုနှစ်ဇွန်လ9ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040 49ရာနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မကတော့စုမြတ်မော်ပါရှင်။ပြည်သက်နိုင်ငံပါရီမြို့တော်က Notre Dame ဖျားရှိခိုးကြောင်းမှာရဲအရာရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာစနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခဲ့စဉ်မှာဒီသေဆုံးသွားသူတွေအတွက်နိုင်ငံတော်မှာ10မိနစ်ငြိမ်သက်ခဲ့ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်တဲ့တွေကိုကိုကျော်အောင်တွေနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကနေဒါနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ရဲ့အော်တဝါမြို့ကဒီမြန်မာရီကွစ်ဆုံခွင့်ရခဲ့ကြပါတယ်
။ပြီးမှကျွန်တော်တို့ကအမေစုနဲ့ဒီစံတွေ့ပြီးစကားပြောမှုရာဆိုကျွန်တော်တို့ကစာလေးကိုအမေစုလက်ထက်ကိုထည့်လိုက်ပါတယ်။အဲ့စာကကျွန်တော်
ဒီအကြောင်းကိုသတင်းတွေပြပချင်းတင်ဆက်သွားဖို့ရှိပါတယ်။တခါရခိုင်အရေးကုလမကအချက်လက်ရှာဖွေရေးအဖွဲ့ကိုလက်မခံဘူးလို့မြန်မာအစိုးရပြောဆိုတဲ့ပေါ်ကုလမကရဲ့တုံ့ပြန်ချက်နဲ့မြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအတွင်ဆွေးနွေးပွဲတွေအကြောင်းကိုတင်ပြမှာဖြစ်သလိုကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပါမယ်ခင်ဗျာ။
ပြည်သက်နိုင်ငံပါရီမြို့တော်ကအထင်ကရ Notre Dame Cathedral ဖျားရှိခိုးကျောင်းမှာရဲအရာရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထရေးဝန်ကြီး Jay Hartgolom ကပြောကြားခဲ့ပါတယ်။တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပြားအရာတိုက်ခိုက်တဲ့သူဟာ Algeria လူမျိုးကျောင်းသားတယောက်ဖြစ်တယ်လို့ဝန်ကြီးဂိုလုံကသတင်းတောက်တွေကိုပြောပါတယ်။ကမ္ဘာလက်ခီးသွားတွေနဲ့စီကားတဲ့နေရာတစ်ခုဖြစ်တဲ့ Notre Dame ဖျားကျောင်းအပြင်မှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကရဲ3ယောက်ကင်းလဲ့နေစဉ်မှာတိုက်ခိုက်သူကအနောက်ကနေလိုက်လာပြီးတော့တိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုအတွင်းမှာအကြမ်းဖက်မှုတိုက်ဖျက်ရေးဌာနကဒီကိုင်းတွေစုံစမ်းနေတယ်လို့ပြင်သစ်အစိုးရရှေ့နေရုံကပြောပါတယ်။ရဲအရာရှိတယောက်ကိုလူတစ်ယောက်ကတူနဲ့တိုက်ခိုက်ခဲ့တဲ့အတွက်အဲ့ဒီလူကိုနောက်ရဲတစ်ယောက်ကပြစ်ခတ်ခဲ့တာမှဒဏ်ရာရသွားတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။တူနဲ့တိုက်ခိုက်ခံရတဲ့ရဲအရာရှိရဲ့အခြေအနေတည်ငြိမ်နေတယ်လို့လည်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီတိုက်ခိုက်သူစီမာဒီမိဘချောင်းသုံးဓာတ်တွေကိုလည်းတွေ့ရတဲ့အတွက်ဘလို့လက်နဲ့မျိုးနဲ့မဆိုတိုက်ခိုက်မဲ့အကြမ်းဖက်ဝါဒဆွဲလောက်ရအဖြစ်နဲ့ညွှန်ပြနေတယ်လို့လည်းဝင်းကြီးကိုလုံးကဆိုပါတယ်အဲ့ဒီတိုက်ခိုက်သူဟာတခြားသူတွေနဲ့ချိတ်ဆက်မှုမရှိဘဲတူရဲလောက်ခဲ့ပုံရပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရေးသတင်းအချက်အလက်တွေကိုပို့ပြီးတော့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မျှဝေမလဲဆိုတာကို EU ပြည်ထောင်စုဝင်းကြီးတွေမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းပြင်သစ်ပြည်ထောင်စုဝင်းကြီးကပြောပါတယ်ရှင်
လန်ဒန်မှာစနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံခဲ့ရလို့သေဆုံးဒဏ်ရာရခဲ့သူတွေကိုဝန်းနေတဲ့အထိမ်းအမှတ်နဲ့နိုင်ငံတော်တမနစ်ငြိမ်သက်မှုကိုဗြိတိန်နိုင်ငံမှာမနေ့ကပြုလုပ်ခဲ့ပါလေ။ရဲတွေပြစ်ခတ်လို့သေဆုံးခဲ့တဲ့တတရမြောက်အကြမ်းဖက်သမားရဲ့အမိကိုလည်းရဲတွေကထုတ်ပြန်ခဲ့ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဖမ်းဆီးမှုအစ်စ်လဲတခုပြုလုပ်ခဲ့ပါလေ။တတရမြောက်အကြမ်းဖက်သမားဟာအသက်22နှစ်အရွယ်ယူဆက်ဆကပါဖြစ်တယ်ဆိုပြီးထောက်လိုင်းရေးတွေကယုံကြည်ထားတယ်လို့လန်ဒန်မြို့တော်ရဲအဖွဲ့ကကြေညာပါတယ်ယိုဆက်ဟာလန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့ပြီးတော့မော်ရိုကိုနယ်ဝင်အီတလီနိုင်ငံသားလို့လည်းဆိုပါတယ်သူဟာ MI5 လို့ခေါ်တဲ့ဗြိတိန်ထောက်လိုင်းရေးဌာနကရောရဲဌာနကပါအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့စိတ်ဝင်စားခြင်းခံခဲ့ရသူမဟုတ်ဘူးလို့လည်းရဲအဖွဲ့ကပြောပါတယ်တနင်္လာနေ့တုန်းကတော့ကျန်းဖက်သမားနှစ်ဦးရဲ့အမိတွေကိုဗြိတိန်အာဏာပိုင်တွေကပေါ်ထုတ်ခဲ့ပါတယ်။သူကဗြိတိန်နိုင်ငံသားအသက်29နှစ်အရွယ်ခူရမ်ဆာဂါဘတ်ဖြစ်ပြီးနောက်သူကလန်ဒန်အရှေ့ပိုင်းမှာပဲနေထိုင်ခဲ့တဲ့အသက်30အရွယ်ယရှိတ်ရာဒိုအန်ဆိုသူဖြစ်ပါတယ်။ခူရမ်ဘတ်ကိုအာဏာပိုင်တွေကမကြခင်ကတိထားခဲ့ပေမဲ့လည်းအနေရပေးနိုင်တဲ့စိုးရိမ်ရသူဖြစ်တော့သူတို့မမြင်ခဲ့ကြပါဘူး။ပြီးခဲ့တဲ့ကျန်းဖက်တိုက်ခိုက်မှုဟာကြိုတင်စီစဉ်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောက်လှမ်းရေးတင်းတင်းလည်းမရခဲ့ပါဘူး။အခုကိစ္စကိုလိုအပ်သလိုရေးယူဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကိုအစဉ်အဆက်ဦးစားပေးလှုပ်ဆောင်နေတယ်လို့လည်းရဲတပ်ဖွဲ့ကကြေညာပါတယ်။လန်ဒန်မြို့ဘတ်ကင်ရက်နေအသက်29နှစ်အရွယ်အမျိုးသားတူကိုကျန်းဖက်မှုတိုက်ဖျက်ရေးရဲအဖွဲ့ကမနေ့တုန်းကဖမ်းဆီးခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီဖမ်းဆီးမှုဟာလူ9ဦးသေဆုံးပြီးတော့အနည်းဆုံးလူ50ကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်ဆက်မှုရှိတယ်ဆိုတာကိုတော့ရဲအဖွဲ့ကမပြောပါဘူး။မကြခင်ကပဲအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လူ12ဦးကိုရဲတွေကဖမ်းဆီးခဲ့ပြီးမယ်လေ။အားလုံးကိုဘာပုံမှန်နဲ့မှအေးမြူပဲပြန်လွှတ်ပေးခဲ့တယ်လို့ရဲအဖွဲ့ကတင်းနာနေတုန်းကပြောခဲ့ပါလေ။
2016 American Yuga Bwema, Russia went out so peck the last rare Gisan and Badalu, a teller to Talay Gomedi Jana Bwema, FBI at GK Hong, James Gomey, Jada Rini Giant Trasuma Chibari, Tamaraya and Muda Lunjoy, Jambi Hong, Michael Flynn, Russia Jasa Sayina Badalu, FBI got Songzans, Nilu Shiye, Samuel Port Dread, Tamara Donald Trumga, Mr. Gomigo, Loga, Pyoma Biki, and Downsu Gates, who read the Dinry Trouble Gate at Jow, Eric Gaysa Male, Ludo Madriga, Megon Tojabu, Pinsini Bari, Jana Bwe Ma, Gomi Gam Gamba Zilu, Tamra Tramga, Pyogibare. Mr. Gomi Go, the FBI Nunjay Mutawingani, Tamra Tramga, Yodi, Peshake, Bidden now. Ludo Jana Bwe Ma, Mr. Gomi, Patamazong, Layao Trasuma, Pibare. Do ye look ye gay, Nampine, Dre, Jarugani, Pyokeralu, Tamra Tramga, Pyogare. Tamra Tram ye, Niga, Jambiri, Rasha Dawin Shidri, Jasa Sayene, Badalu, Mangane, Chelle, Diabo, Jiji, Elo, take down Ludo, Madriga, Pioni Jabi, Arilo, Dinaimbo, Republican, Democrat, Madri, a two letter, Samyapo, Jiji, Elo, a Teludo, Madriga, Pyojaki Jabari.
Gretamaga, Luke Queen ye, Gossi, Puetema, Luke Queen, Chopot and Nangani, Pawan Grim, a bed in Bulu. ကလပ်သမကဆိုင်ရာအမေရိကန်တာမတ်ကြီးနီကီဟီလီကပြောလိုက်ပါတယ်ဂျနီဗာမှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းနိုင်ငံတကာကလပ်သမကဆိုင်ရာတာမတ်ကြီးဒီကုမ္ပဏီတို့ကအခုလိုပြောခဲ့တာပါအမေရိကန်အနေနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအဖြစ်ပါဝင်မှုကိုအသေးချဆောင်ကြည့်နေတာဖြစ်ပြီးတော့သတိသာသာပြုရင်ပြောင်းလဲရမယ်ခန်းကဏ္ဍတွေကိုလည်းတွေ့မြင်နေရတယ်လို့ဆိုပါတယ်
ဒီလူခွင့်ရေးကောင်စီဟာဗင်နီဇွဲလားနိုင်ငံကကျူးလွန်တဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချတဲ့ဆုံးသက်ချက်မျိုးတစ်ခါမှမချခဲ့ဘူးပဲလေ။အစ္စရေးနိုင်ငံကတော့လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ရှုံချတာတွေလုပ်နေတယ်လို့လည်းအမေရိကန်တာမတ်ကြီးနီကီဟီလီကဝေဖန်ထုတ်ပြခဲ့ပါတယ်။
ဒီနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကိုVOA ကဆက်ပြီးတော့ကြည်ညာပေးနေပါတယ်ရှင်။ဟုတ်ဒုနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကိုVOA ကဆက်ပြီးတော့ကြည်ညာပေးနေပါတယ်။ကနေဒါနိုင်ငံအော်တိုဝါမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝင်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအတွက်ပြင်ဒေသရင်းလုံခြုံရေးနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝင်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ တော်ရန်တိုမြို့ကနေအော်တိုဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့တဲ့ဒေါက်ဆန်းစုကြည်ဟာနေ့လယ်ပိုင်းမှာမြန်မာတပ်မတ်ကြီးနေအိမ်မှာတန်ယုံဝင်နှံတွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မြဲစေမဲ့နည်းလမ်းတွေရှာဖွေဆောင်ရွက်ရေးကနေဒါရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံပြည
Brown တို့တရုတ်ပြည်မြို့တော်ပေကျင်းမှာမနေ့ကတွေ့ဆုံခဲ့ကြပြီးတော့ရာသီဥတုပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတွေကိုထက်သွင်းဆွေးနွေးကြတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကိုမထိခိုက်စေမဲ့ဤပညာဆိုင်ရာကိစ္စဖန်လုံရင်တန်းငွေထိန်းညီရေးကိစ္စတွေကိုပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတရုတ်သမ္မတနဲ့တွေ့ဆုံမှုမှာပြောဆိုခဲ့ကြတယ်လို့ဆိုပါတယ်ပြည်ရဲ့ပတ်တွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကရာသီဥတုဆိုင်ရာပါရီသဘောတူညီမှုကနေပြီးနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့အမေရိကန်ဆိုရနဲ့နိုင်ငံတကာအကြားသဘောထားကွာဟမှုတွေကိုပြန်ပြီးတော့နှိကက်လာအောင်အခုဘေကျင်းဆွေးနွေးမှုကစ조사တဲ့သဘောမျိုးလည်းဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟာဒေါ်လာတန်းချီအကျိုးမြတ်တွေရရှိမဲ့အတွက်ရာသီဥတုဖောက်ပြန်ပြောင်းလဲတားဆီးရေးပါရီသဘောတူညီချက်မှပါဝင်လာလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွဲတာကိုအိန္ဒိယကပယ်ချလိုက်ပါတယ်။အိန္ဒိယအနေနဲ့ပါရီသဘောတူညီမှုမှာပါဝင်ခဲ့တာဟာဘယ်နိုင်ငံရဲ့ဖိအားကြောင့်မှမဟုတ်သလိုဘယ်နိုင်ငံစီကမှငွေကြေးရရှိလို့မဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဆွရှ်မာဆော်ရတ်ကပြောကြားခဲ့တာပါ။ ဒီ American ပါပါမပါပါအိန္ဒိယကတော့သဘောတူညီချက်တွေအတိုင်းလိုက်နာသွားမယ်လို့သူကပြောပါတယ်အခုလိုသမ္မတ Trump ပြောကြခဲ့ပေမဲ့ဒီ American နဲ့ India ဆက်ဆံရေးဟာအပြန်အလှန်အကျိုးရှိတဲ့ဆက်ဆံရေးဖြစ်ပြီးတော့အပြောင်းအလဲမရှိနိုင်ဘူးလို့လည်း India နိုင်ငံသားဝန်ကြီးကပြောပါတယ်ရှင်
ကမ္ဘာမှာမွတ်စလင်လူ့ရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာ IS သွေးကြွအဖွဲ့ကိုစန့်ကျင်မှုတွေတိုးပွားလာနေတယ်လို့သဘောထားစစ်တမ်းကောက်ယူမှုအသစ်တစ်ခုကဆိုပါတယ် IS သွေးကြွအုပ်စုကိုအင်ဒိုနီးရှားအများစုကအကောင်းမမြင်ကြပါဘူးဒီဖွဲ့ဟာအင်ဒိုနီးရှားနိုင်ငံအတွက်ချိန်ချောက်မှုတစ်ခုလို့လဲအများစုကမယူဆကြဘူးလို့အသစ်ထွက်လာတဲ့စစ်တမ်းရသိရပါတယ်ဂျကာတာခြေစိုက်ဆိုင်ဖူမာဂျန်နီသုတေသနကျန်ပေးဖွဲ့ရဲ့မေလ14ရက်နေ့ကနေ20ရက်နေ့ထိကောက်ယူခဲ့တဲ့စစ်တမ်းကနေအခုလိုမျိုးသတင်းထွက်ပေါ်လာတာပါ
Direct from Washington, the voice of America,
VOA. ဘူရီနီမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုကြောင်လင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါလေအခုတော့မြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်ကရီနာနိုင်ငံအော်တိုဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါ့အပြင်အော်တိုဝါမြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အင်ကာနီတို့ကတော့မြန်မာတန်ယုံမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။အပြည့်စုံကိုတော့မဆုမြတ်မွန်ကပြောပြပါမယ်ခင်ဗျာ။
ကနေဒါနိုင်ငံကိုဇွန်လ5ရက်နေ့ကနေ6ရက်နေ့အထိတရားဝင်ခီးစဉ်နဲ့ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတိုရန်တိုမြို့ကနေအော်တိုဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနေအိမ်မှာတန်ယုံမိသားစုဝင်အနေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မာစေမယ့်နည်းလမ်းတွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံမိသားစုတွေရဲ့ကျန်းမာရေးပညာရေးစတဲ့ကိစ္စတွေကိုဒေါအောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအပြင်ဒေသရင်းလုံခြုံရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။အင်္ဂါနေ့မနေ့တုန်းကသူ့ကိုအော်တိုဝါလေးစိတ်မှာစောင့်ကြိုနေသူတွေကိုဒေါအောင်ဆန်းစုကြည်ကပြန်လည်နှုတ်ဆက်စကားပြောခဲ့တယ်လို့မြို့ကန်ကိုအောင်မြင့်ကျော်က VOA ကိုပြောပြပါရယ်
။အမေစုကိုကြိုတဲ့အချိန်မှာအမေစုနဲ့လူ20နဲ့က AC 20 90ခွင့်ရတယ်။စကားပြောခွင့်ရပြီးတော့ကောင်းကောင်းဝင်သူသူခွင့်ရရတဲ့အခွင့်အရေးကိုတော့အားရကြည်နေမှာပါခင်ဗျာ
။ဆိုတော့တယောက်ချင်းစီနှုတ်ဆက်တဲ့စကားပြောခွင့်ရတယ်ဆိုတော့ဘာတွေပြောကြလဲဒေါအောင်ဆန်းစုကြည်ရောဘာတွေဟိုပြောကြသွားတာကြားပါလဲရှင်။
ကျွန်တော်တို့အစခရေကမေစုဘက်ကလည်းနားတယ်မြို့ကျွန်တော်တို့အချင်းချင်းလည်းစခရေနားတယ်မြို့ဆိုတာကပြောင်းလဲတရားစကားအများကြီးစိတ်ပြီးတော့ခွေရင်းမယူကြဘူးဆိုပြီးကျွန်တော်ညှိတယ်ညှိတာကြတယ်ဥမာဆိုကြပါလိမ့်ကျွန်တော်က ABS ဘက်ကလာတာပါကျွန်တော်ဒီမှာရောက်တာဗန်းနေရှိပါပြီအမေစုကိုတွေ့ကျင်တာအခုပြည့်ရတဲ့ဝမ်းသာပါတယ်ခင်ဗျအမေစုကြမ်းပါပါလိမ့်အဲ့လောက်ကလေးပဲနှုတ်ဆက်သွားကြတယ်ခင်ဗျပြီးမှကျွန်တော်တို့ကအမေစုနဲ့တီးဆန့်တွေ့ပြီးစကားပြောဖို့ရတယ်ကျွန်တော်တို့ကစာလေးကိုအမေစုလက်ထက်ကိုထည့်လိုက်ပါတယ်ခင်ဗျအဲ့ဒါကကျွန်တော်ကရီးယားနိုင်ငံအော်တိုမားရှိတဲ့မြန်မာမိသားစုများကအမေစုနဲ့တွေ့ကျင်တဲ့အားဒီသာရှိပါတယ်တိုးတော့အမေစုရဲ့ခွင့်ပြုချက်ရမှာလာကျွန်တော်တွေ့ခွင့်ရှိတဲ့အတွက်ခွင့်ပြုချက်ကိုကျွန်တော်ညွှန်လင့်ပါတယ်ဒါကြောင့်အမေစုရဲ့ခွင့်ပြုချက်ကိုရတဲ့အချိန်မှာကျွန်တော်တို့ကဝမ်းမတသာအမေစုနဲ့တွေ့ပါမယ်ဆိုပြီးကျွန်တော်စာရေးထားတာက
သူတို့ရဲ့တောင်းဆိုချက်အရမြန်မာနိုင်ငံကတိုင်းရင်းသားမိသားစုတွေဒီမိုကရေစီရေလှုပ်ရှားသူမိသားစုတွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ဆုံဖို့စီစဉ်နေတာဖြစ်ပါတယ
်ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ခွင့်ရမယ်လို့အမေစုကအကြောင်းပြထားပါတယ်မင်းတို့ကြိုတဲ့ခါမှာကျွန်တော်ကနီလာနှစ်ခုလောက်ထားတယ်ခင်ဗျ။လေရင်ခွင်းမှာလည်းပဲတချို့ကသွားပြီးတော့ကြိုလို့ကြတယ်။နောက်ပြီးတော့အမေစုတဲခိုးတဲ့ဟိုတဲမှာလည်းပဲနောက်ထပ်တစုကသွားကြည့်ကြတယ်။ကျွန်တော်တို့ဆိုလို့ရှိရင်လေရင်ခွင်းမှာရောဟိုတဲမှာရောကျွန်တော်တို့အပြေးသွားပြီးကြိုလို့ကြတယ်။လေရင်ခွင်းမှာလည်းပဲကျွန်တော်တို့ OSC နေနဲ့အော်တိုဝါမြန်မာကွန်ပျူတာနေပြီးတော့တွေးခွင့်ရဖို့ရတဲ့စာပေးတယ်။ဟိုတဲမှာလည်းပဲကျွန်တော်တို့ကတွေးခွင့်ရဖို့ရတဲ့စကားလည်းပြောတယ်စာလည်းပြီးပြီးပြေးလိုက်ကြတယ်။အဲ့ဒီမှာပဲကျွန်တော်တို့ကအဲ့ဒီအမေစုရဲ့အဖြေကိုပြောတယ်အမေစုကအဲ့ဒီချက်ချင်းပဲအဲ့ဒီအဖော်မျိုးပေါ့ကျွန်တော်တို့ကိုကူညီတဲ့အဲ့ဒီအခွင့်အရေးတွေကနေပြီးတော့ချက်ချင်းပဲအကြောင်းပြန်လိုက်တယ်ဟိုတယ်မှာပဲအကြောင်းပြန်လိုက်ပါတယ်လက်ပြန်ဘုရားဘုန်းကြီးညနေ 9:00 မှာအာလုံသူ့ကိုရစီရပဲအကြောင်းပြန်တယ်ဆိုရင်
အဲ့တော့ဘုရားဘုန်းကြီးညနေ 9:00 မှာတွေ့မယ်ဆိုတော့ဗမာတွေ့မှာပါလဲဘယ်နှစ်ယောက်လောက်တွေ့ခွင့်ရပါလဲရှင
်တွေ့ခွင့်ကိုသူကလူဦးရေကန့်တတ်ချက်မရှိမထားဘူးခင်ဗျာအဲ့ဒီလူစည်းပဲပြေးထားပါတယ်ဗမာပိုင်းကတော့အမေစုတဲမဲ့ဟိုတယ်မှာပဲကျွန်တော်တို့တွေ့ဖို့ရစီရင်ရှိတယ်နော်အခုချိန်ကြီးလူစီရင်တွေလူဦးရေစီရင်တွေမေဆုနဲ့တွေ့ကြလို့စီရင်တွေပေးနေကြတော့ဆိုတော့လူဦးရေများမယ်ထင်တယ်ဗျာ ညာလို့ရှိရင်တခြားတနေရာမှာပါလီမန်ထဲမှာတွေ့ဖို့ရဖြစ်ဖို့များတယ်။နေရာတိကျမသိဘူးခင်ဗျ။လူဦးရေကောင်မှမသိပြီးတော့သူကနေရာစီစဉ်ပြီးမယ်။လုံခြုံရေးကောင်ကလည်းကနေရာဆိုးကနေပြတူတူတာဝန်ကြီးလုပ်ပြီးပါမှာ။ကျွန်တော်တို့ကလူဦးရေစီရင်အတိအကျရပြီဆိုလို့ရှိရင်လူဦးရေရပြီဆိုလို့ရှိရင်သူတို့ဒီအကြောင်းပြလို့ရှိရင်သူဦးရေလူဦးရေတမာနာနဲ့ပတ်သက်ပြီးဘယ်နေရာမှာတင်တော့ပဲဆိုတာပြောဖ
ရောက်လာနေတဲ့လူတွေဘယ်လောက်လောက်ရှိပါလဲရှင
်ခမန်းကြီးကတော့600နဲ့800ကျော်မှတော့ရှိမှတင်တယ်ကရင်တို့ချင်းတို့ပါတော့ပါဝင်များတော့အပြန်တော့ကရင်မိသားစုကတော်များတယ်၄ရက်ပါဝင်ကြလို့ရှိတယ်
ခုလိုမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအပြင်အော်တဝါမြို့တော်မှာဝန်ကြီးချုပ်ထရူဒိုဘုရင်ကန်ချုပ်ဒေးဗစ်ဂျွန်စတန်ကနေဒါအစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုတွေအတွင်းမှာလူနည်းစုတိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စတွေဆက်ပြီးရှိနေတဲ့တိုက်ပွဲတွေကိစ္စကိုဆွေးနွေးသွားဖို့ကနေဒါအစိုးရနဲ့လွှတ်တော်အမတ်တွေကိုကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းနေပါတယ်။ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကဒုက္ခတွေရဲ့အရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ဘက်ကဆောင်ရွက်ပေးစီချင်တာကို VOA ကိုအခုလိုပြောပါတယ်
။ဒုက္ခတွေကိစ္စတော့အလေးထားတယ်။အခုကရင်ပြည်မှာဆိုရင် TBC PPH UNHCRV သူတို့ပြောတာနောက်ဆိုရိတ်ခတ်မရှိတော့ဘူးဒုက္ခတွေပြပိုးပဲအစီအစဉ်ရှိတယ်။အခုအချိန်ကဒုက္ခတွေကိုပြန်မပေါ်သေးပါနဲ့အချိန်လည်းမကောင်းသေးပါဘူး။ဒီပြည်မှာဆိုဘောင်းတွေပါလက်ရှိသေးတယ်စစ်တပ်လည်းပြမဆောင်သေးဘူးပြီးတော့ပြည်သူလူထုဒုက္ခတွေဆက်မလာနေတယ်နေ့နေ့ဆက်300လို့ရှိတယ်ပြတ်ရုပ်ကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူ
းကနေဒါနိုင်ငံကိုပထမဆုံးအကြိမ်ရောက်နေတဲ့ဒေါက်တာဆန်းစုကြည်ဟာဂျွန်လ၈ရက်နေ့ကျရင်တော့ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံညစာစားဖို့ရှိပါတယ်ဂျွန်လ9ရက်နေ့ကျရင်တော့တိုရန်တိုမြို့ကိုပြန်သွားပြီးတော့အဲ့ဒီကမြန်မာမိသားစုတွေကိုတွေ့ဆုံမှာဖြစ်ပါတယ်တိုရန်တိုမြို့တော်ခန်းမတွေကလူ200လောက်ဆက်နဲ့ကောင်စော့ချိန်ပါမှာလုပ်တဲ့တွေ့ဆုံပွဲကတော့တန်ယုံကနေဖိတ်ကြားထားသူတွေသာတက်ခွင့်ရမယ့်ပွဲဖြစ်ပါတယ်။ကနေဒါနိုင်ငံခီးစဉ်ပြီးဆိုရင်တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။မန်ဆူမြတ်မုံပြောပြခဲ့တာပါခင်ဗျာ။အခုတော့ရခိုင်ပြည်နယ်အရေးကိုလည်းတင်ပြခြင်းပါလေ။ရခိုင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်မခံဘူးလို့မြန်မာအစိုးရကပြောဆိုထားတဲ့ကိစ္စကိုကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်ဦးစိန်က35ကြိမ်မြောက်လူအခွင့်အရေးညီလာခံမှာဝေဖန်ပြောကြားပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့အစည်းအဝေးနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းပယ်နေုံနဲ့အစိုးရတွေကျူးလွန်နေတဲ့လူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးနေတာတွေပပျောက်သွားမှာမဟုတ်ဘူးလို့လည်းအခြားအဖွဲ့ဝင်နိုင်ငံတွေကိုရည်ညွှန်းပြီးလူအခွင့်အရေးအကြီးအကဲကပြောကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်တင်ပြမှာပါ
။ကုလသမဂ္ဂလူအခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကောင်စီရဲ့လှုပ်ထုပ်လုပ်နေတဲ့ပူးပေါင်းဆောင်ရွက်ဖို့အပြည့်အဝတာဝန်ရှိပြီးလူအခွင့်အရေးကာကွယ်ဆောင်ရှောက်ဖို့နဲ့ထောက်ခံအားပေးဖို့အမြင့်ဆုံးစံနှုန်းတွေကိုစောင့်ထင်းကကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်လို့2006ခုနှစ်မတ်လမှာကောင်စီအသစ်မတီခဲစဉ်ကဆုံးဖြတ်ချက်မှာတိုက်တွန်းခဲ့တာဖြစ်တယ်လို့လူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီရိုက်အယ်ဟူစိန်ကပြောပါတယ်။ဒါကြောင့်ကောင်စီနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့နိုင်ငံတွေကိုထောက်ပြဝေဖန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောကြားသွားပါတယ်
။ Myanmar has been providing access to the country
မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုကိုနိုင်ငံတွင်းလာရောက်ခွင့်ပေးခဲ့ပေမယ့်သူတွားရောက်ခြင်းတယ်လို့မြစ်တာရက်ခံခဲ့တဲ့ဒေသတွေကိုတွားရောက်ခွင့်မရခဲ့ပါဘူး။အခုလိုကန့်တက်ရတဲ့အကြောင်းရင်းရှင်းလင်းချက်တွေကလည်းရှင်းနောက်မကြီးဖြစ်နေပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့မကြသေးခင်ကဖွဲ့စည်းခဲ့တဲ့တီးခြားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုရကိုကျွန်တော်တိုက်တွန်းပါတယ်အထူးသဖြင့်လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားဖြစ်ပွားနေတယ်လို့ကျွန်တော်တို့ယူဆထားတဲ့ရခိုင်ပြည်နယ်ကိုလွတ်လပ်စွာအပြည့်အဝတွားရောက်ခွင့်ပြုဖို့တိုက်တွန်းပါတယ
်ရခိုင်ပြည်နယ်အတွင်းအော်တိုဘားလ9ရက်နေ့နောက်ပိုင်းရိုဟင်ဂျာတွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးတွေချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးရေးအဖွဲ့ဆေလုတ်ဖို့ EU ဥရောပသမဂ္ဂကကမကထပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိတိယောက်ယောက်ရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်ဆောင်ရွက်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုလက်မခံခဲ့ပါဘူး။ဒါ့အပြင်နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့ဒီအဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြီးညာချက်ထုတ်ပြန်ပါတယ်မြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအခြေခံတွေကအတိအလင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလဲဒီအတိုင်းပဲဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ Nyama Tamara Yong Pyogunya Poko Uzo Tiga Mila Tongzi Nima Pyogabare. Chinemabe, Majading, Yamanang Sanya, Kladamaga, Lukun, two songs and Sisayemu, Yahili Abawin, Kladamaga, two songs and Sisayemu, Tou, a Chinchau Kanya and Nepatalu, Longwa Lamakan and Jaune, Yeuna Ye Nilan Shabogole, Lukun Ye Commissioner Miniga, Taiton Labare.
In recent months, I have been greatly concerned by a number of
Kladamaga, Lukun Ye songs and Sisayemu, Tongruha, Majadiginga, Soga Tibaya, Yote, Lo Shamudine. ယင်းဆိုင်ခဲ့ရပြီးတော့တချို့ဆိုအကြံဖတ်မှုလုံဆော်တာမျိုးကိုတောင်ခံခဲ့ရပါတယ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့ဖိလစ်ပိုင်နဲ့ပတ်သက်လို့ဥပဒေမဲ့ကွပ်မျက်မှုများဆိုင်ရာစုံစမ်းစစ်ဆေးရေးမှုရဲ့အီရန်နိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးရေးမှုတို့ပဲဖြစ်ကြပါတယ်ဒီလိုလုပ်ရမျိုးကိုလုံးဝလက်မခံနိုင်ပါဘူးဒီလိုမျိုးလှုပ်ရှား
ngan ni pu bon song ye ya ma Indonesia, Egypt, Nepal, Venezuela ne Philippines nai ngan do ga le pu bon song ye chin ma shi ka da go kulatamaka lu khwin ye commissioner min ji Zahid Riyad El Hussein ga we ban ngai bi Uzbekistan, Armenia, Ethiopia, Mozambique sa de nai ngan ni ga kulatamaka amu ga Kulatamaka Amudan in a Pubon Song Yamuri, Tola, a chinity to a tune in a IR media jongle, Tetuin Pyojaga Barakna.
Kuzo winayet in the Japari, Kudukam, Yama, Ninye Yi, Ness, but the lady Suni were jongle, Nasin Yavame. Nama be Ninye Lungan Zinima. Lenaga Pue Alo, Pawina Yi, American Uri Jongya, Kuni, Topa, Bin and Gaby, Losan Bigger Elo, American Biranzu, Ninye Institute, a two jam be to Uga Pyojabari. ပြည်ပကနဲ့အစွန်းရောက်အကျန်းဖက်မှုတွေကိုဖြေရှင်းနိုင်မှုအတွက်လည်းပြည်သူလူထုရဲ့ပါဝင်မှုကအရေးကြီးကြောင်းဆွေးနွေးပွဲမှာပြောခဲ့ပါတယ်။အဲဒီဆွေးနွေးပွဲကိုကိုယ်တိုင်သတင်းယူခဲ့တဲ့ကိုငင်းညံကတင်ပြပါပါ။နိုင်ငံရေးမတည်ငြိမ်မှုတွေအကျင်းပြချစားမှုတွေနဲ့အစွန်းရောက်အကျန်းဖက်မှုတွေဟာထိခိုက်လွယ်တဲ့တိုင်းပြည်တွေမှာအဖြစ်များပါတယ်။ဒီလိုတိုင်းပြည်တွေမှာပြည်သူတွေကိုဖြေစည်းပ
အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူမှာဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ဖက်ဆွေးနွေးပွဲတွေညှိနှိုင်းမှုအရေးအသွေးတွေတိုးတက်ဖို့အလို့ရုံဆွေးနွေးပွဲတွေအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူကကူညီကျင်းပပေးခဲ့တာပါ။လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးကိုဦးတည်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လွှတ်တော်ကဥပဒေကြောင်းအရလက်နက်ကိုင်အဖွဲ့တွေနဲ့အတူလှုပ်ဆောင်ဖို့ပြိတ်ပင်ထားတာကိုပြုပြင်ပြောင်းလဲပြီးဥပဒေကြောင်းအရကူညီပေးနိုင်ဖို့လှုပ်ဆောင်နိုင်ခဲ့တယ်လို့American ပြည်ထောင်စုငြိမ်းချမ်းရေး Institute အထူးအကြံပေး Bad Go ကအခုလိုပြောပါရယ
်တိကျကျပြောရရင်ကျမတို့အပြောင်းအလဲတစ်ခုကိုမြင်ခဲ့ကြရပါတယ်လက်နက်ကင်အားလုံးမပါဝင်ခဲ့တဲ့အတိတ်ကအတွေ့အကြုံတွေကိုကျမတို့သင်ခန်းစာယူခဲ့တာပါကြံခဲ့တဲ့အဲ့ဒီနေရာဒေသမှာတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုမရတာကိုတွေ့မှာပါ American အစိုးရကလည်းလက်နက်ကင်တွေမပါရင်ငြိမ်းချမ်းရေးလုပ်ငန်းဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လာခဲ့ပါတယ်
Fulbright ပညာသင်ဆုနဲ့ American ပြည်ထောင်စု Brandeis Tech တို့မှာပြိပခဖြည့်ရှင်ရေးမဟာဘွဲ့အတွက်လေးလာနေတဲ့ Matt Cherry နိုင်ကဆွေးနွေးပွဲကအဓိကအချက်ဖြစ်တဲ့ပြိပခဖြည့်ရှင်ရေးမှာပြည်သူလူထုကအရေးကြီးကြောင်းအခုလိုပြောပါရယ
်အဓိကအားဖြင့်ဒီ speaker တွေအများစုပြောသွားတဲ့အထဲမှာဒီအရက်ဖတ်လူမှုအဖွဲ့အစည်းရဲ့လူငယ်တွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်ဒီလူထုရဲ့အင်အားလူထုမှာလိုအပ်နေတဲ့ဤပညာတွေအသိပညာတွေမြင့်တင်ပေးဖို့ရဲ့ခုနလိုမျိုးပြိပခကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ဒီသူတို့မှာလိုအပ်နေတဲ့ skill တွေ capacity တွေအဲ့ဒါတွေကိုပို့ပြီးတော့မြင့်တင်ပေးဖို့ဆိုတဲ့ဟာမျိုးသူတို့ stress လုပ်ပြီးတော့ပြောသွားတွေ့ရတယ်ပေါ့နော်ဒါပေမဲ့တစ်ဖက်တည်းကိုပဲလူတို့တစ်ခုတည်းကိုပဲအာယုံထားလို့မရဘူး conflict ဆိုတဲ့ဟာမျိုးကလည်းသူ့ရဲ့ area မှာဖြစ်နေပေမဲ့လည်း regional အဆင့်နဲ့ဒီနိုင်ငံတကာအဆင့်မှာပါချိတ်ဆက်မှုတွေရှိနေတယ်ဆိုတဲ့အခါကျတော့ policy အရာနဲ့ရောကျမတို့ဒီနိုင်ငံတကာမှာလည်းအများကြီး advocate လုပ်ရမယ့်ဟာတွေရှိတယ်ပေါ့နော်ဒါပေမဲ့ခုနသူတို့ပြောသွားတဲ့အထက်မှာတော့အဓိကကျမနားလည်လိုက်တာကတော့ပို့ပြီးတော့လူတို့ကြော်ပို့ပြီး invest လုပ်ဖို့ပေါ့အဲ့လိုလုပ်တဲ့အခါမှာလည်းကဏ္ဍတစ်ခုတည်းကိုမဟုတ်ဘဲနဲ့ဟိုဒီနိုင်ငံရေးလူမှုရေးစီးပွားရေးပေါ့ဒီကဏ္ဍ၃ရက်လုံးပါဝင်တဲ့စီမံကိန်းမျိုးလှုပ်ဆောင်ချက်မျိုးကိုလုပ်ဖို့အတွက်သူတို့ရဲ့အတွေ့အကြုံကနေပြောသွားတာတွေ့ရတယ်ပေါ့
ငြိမ်းချမ်းရေးအတွက်ရန်ပုံငွေ The Fund for Peace အဖွဲ့ကနှစ်စဉ်ထုတ်ဝေတဲ့ထိခိုက်လွယ်တဲ့တိုင်းပြည်များအစီရင်ခံစာအရ2018ခုနှစ်အတွက်မြန်မာနိုင်ငံရဲ့ရမှတ်က 95.8% ဖြစ်တယ်လို့2016နဲ့နှိုင်းယှဉ်တော့အနည်းငယ်ကျဆင်းသွားတာဖြစ်ပြီးဒ တတိထားရမယ့်အခြေအနေမှာရှိနေဆဲဖြစ်ပါတယ်။2008ခုနှစ်ကစပြီး10နှစ်အတွင်းရလဒ်တွေနဲ့နှိုင်းယှဉ်ကြည့်လိုက်ရင်တော့တိုးတက်လာတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညံ့ရဲ့သတင်းပြပုချက်ဖြစ်ပါတယ်ခင်ဗျာ။ကချင်းပြည်နယ်တနိုင်းမြို့ပြင်တဝိုက်ကျေးရွာတွေမှာအစိုးရတပ်ရဲ့ထိုးစစ်တွေပြင်းထန်လာတာကြောင့်ကိုဝန်ဆောင်အမျိုးသမီးတွေအပါအဝင်ကလေးငယ်နဲ့ဓကြီးရွယ်အိုတွေယာနဲ့ချီစစ်ဘေးတင်းရှောင်ခဲ့ရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်NCA အပြည့်အစာချုပ်မှာ KIO အဖွဲ့လက်မှတ်ထိုးလာအောင်ဖိအားပေးတဲ့သဘောနဲ့တိုက်ပွဲတွေပြန်ဖြစ်လာတယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရပါမယ်21ရာစုပင်လုံးညီလာခံဒုတိယအကြိမ်ကျင်းပပြီးမှအစိုးရတပ်နဲ့ကချင် KIA တပ်တွေကြားကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာတိုက်ပွဲပြန်ဖြစ်နေတာပါဒီတော့တွင်တနိုင်းမြို့မှာရှိတဲ့ရွှေနဲ့ပရင်တူဖို့တဲ့မော်တွင်းတွေကနေဇွန်လ15ရက်နောက်ဆုံးထားပြီးထွက်ခွာပေးကြဖို့အစိုးရတပ်ကအဲ့ဒီဒေသမှာဒီရပိုင်းအတွင်းစာကျဲချသတိပေးထားပါလေတနိုင်းမြို့နဲ့မလန်းမကတ်မှာရှိတဲ့ကျေးရွာတွေမှာဒီရပိုင်းအတွင်းအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်နန်ပြူနဲ့အင်ကားကားရွာတွေကဒေသခံ400ကျော်ဟာစစ်ပေးဆောင်ပြီးဇွန်လ6ရက်နေ့ညနေမှာတနိုင်းမြို့ဘော်ကိုထွက်ပြေးလာကြပါတယ်ကိုဝန်ဆောင်တွေခလေးနဲ့တကြီးရွယ်ဦးစစ်ဆောင်ဒုက္ခသည်တွေကိုကချင်နေချင်းခရိယံအဖွဲ့ KBC ကရေလန်းကုန်းလန်းကတဆင့်တွားရောက်ခေါ်ယူခဲ့ရကြောင်းကချင်လူအခွင့်အရေးရှိနေဒေါ်တွဲဘူးက VOA ကိုပြောပါလေ
။အိုက်ပွဲဖြစ်လို့ကြီးလာတဲ့လူတွေတော်တော်များရောက်တယ်။နောက်တချို့ဒီမော်ထဲမှာရှိနေတဲ့လူတွေလည်းရောက်တယ်ပေါ့နော်။ဒီညရောက်တာ400နဲ့မှ5ရောက်လို့ပြောတယ်။သူတို့ရောက်လာကနမ်ဘူရွာနဲ့အင်ဂါကားရွာပေါ့နော်။အဲ့တော့အင်ဂါကားရွာမှာတိုက်ပွဲတွေဖြစ်တယ်တဲ့။နောက်တခြားနေရာတွေမှာလည်းတိုက်ပွဲတွေဖြစ်တယ်။အဲ့တော့ရွာနာအစီတိုက်လာတယ်ပေါ့။အဲ့တော့ကျမတို့ထင်တာတော့လီရင်ကစာရီကျဲလို့ပေါ့နော်။သူတို့ထွက်ပြေးလာလို့ထင်တာ။မဟုတ်ဘူးသူတို့ရွာသားတွေဒီနေ့ပြောပြတဲ့ခါကျတော့ဘာပစ္စည်းမှလည်းမတည်နိုင်ဘူးတဲ့ရွာထဲအထည်ကြီးလက်နဲ့ကြီးတွေနဲ့ပြစ်တဲ့အတွက်ဒီဖျားချောင်းတွေရောစာတင်ချောင်းတွေမှာရောထိလာတဲ့အတွက်သူတို့ကြောက်လို့ထပ်ပြေးလာတာပေါ့နော်များသောအားဖြင့်ဒီညရောက်လာတာကလေးတွေရဲ့အသက်ကြီးတွေရဲ့အမျိုးသမီးတွေရဲ့ပိုက်ကြီးတွေရဲ့နောက်မှမင်းညဘကလေးမွေးတဲ့အမျိုးသမီးလည်းပါလာတာကားစီးတော့သွေးတွေသွန်လို့အခုဟိုမှာပို့ထားတာပေါ့နော်အဲ့ဒါရောနောက်တပတ်သားပဲရှိသေးတဲ့ကလေးတွေလည်းပါတာပေါ့နော်ကလေးမိဖွားထားတာအမိဖွားခံပြီးအတိုက်ကြီးကြီးနဲ့လည်းပါတယ်အဲ့လိုမျိုးဦးစားပေးပြီးဒီညအရင်ခေါ်လာတာပ
ါအခုလိုထွက်ပြေးလာကြတဲ့စေပေးဆောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီဖို့ဒေါ်တွဲဘူးကအစိုးရကိုတိုက်တွန်းလိုက်ပါတယ
်ဒီမှာတော့အစိုးရကိုပြောချင်တာတော့ဒီလိုတိုက်ပွဲတွေဖြစ်လာတိုင်းဖြစ်လာတိုင်းမှာအကြီးကအခြေခိုင်နေတာကကျတော့အမျိုးသမီးတွေနဲ့ကလေးတွေအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်နောက်မှဒီကိုဝန်ဆောင်တွေပေါ့နော်အရင်ဒုက္ခရောက်တယ်ဒီနေ့ဆိုလို့ရှိရင်သူတို့ကုန်းတံရေတံတဲ့အဲ့ဒါကြောင့်အစိုးရအနေနဲ့ဒီကိစ္စကိုတော့အဓိကထားပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့လိုတဲ့အပြင်ကိုဒီလိုဖြစ်တာဘာအကြောင်းရင်းဆိုတာလဲအစိုးရအဲစုံစမ်းစစ်ဆေးဖို့လိုတယ်ပြီးကူညီဆောက်ရှောက်ဖို့လိုတယ်ကျမတို့ဒီလိုပဲပြောချင်ပါတယ်ရှင့
်အခုလိုကချင်ဒေသမှာထိုးစစ်တွေပြန်ဆလာတာဟာ KIO အဖွဲ့ကို NCA အပြည့်အစာချုပ်မှာလက်မှတ်ထိုးလာအောင်ဖိအားပေးလိုတဲ့သဘောဖြစ်နိုင်တယ်လို့ဒီနေ့နိုင်ငံလန်ဒန်အခြေစိုက်ကချင်အမျိုးသားအစည်းအရုံး KNO ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်မခေါ်ခွန်စာကသုံးသပ်ပါတယ
်ဒီ NCA လက်မှတ်ထိုးဖို့လေဖိအားပေးတယ်ဆိုတဲ့သဘောမျိုးနဲ့ပုံစံမျိုးနဲ့စတင်နေတယ်လေဒီမှာမင်းတို့လက်မှတ်ထိုးရအောင်လားဆိုတော့ထိုးပြတယ်ချင်းတကယ်တမ်းကြောက်လို့ရှိရင်တော့အစိုးရအဆက်ဆက်ဟာပေါ့လေသူတို့ဖြစ်ချင်ရာတွေဖြစ်ဖို့ကအမိန်မျိုးအလေအကျထုတ်ထုတ်ကားရှိတယ်ပေါ့ဒါမှဒီအမိန်ထုတ်လိုက်တဲ့အခါကျမလို့ဖြစ်ပေါ်လာမဲ့အကျိုးဆက်တည်ဖို့တော့ဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ဟာမျိုးကိုဘယ်တော့မှစဉ်းစားကြတာမရှိဘူးပေါ့စိတ်အစိုးရအုပ်ချုပ်နေတဲ့ကာလတုံးကတူပဲပြည်သူလူထုကရွေးချယ်တင်တော့တဲ့ NLP အစိုးရနဲ့ထိရောက်စီတိုင်အောင်ဒီအဖြစ်မှုအခြေအကျအများအခုချက်ပြီးတော့ပျောက်ပြေးတာကျွန်တော်မျိုးဝမ်းတည်းပေါ့
တနိုင်းမျိုးမှာအစိုးရတက်ကလေရင်နဲ့ကျဲချခဲ့တဲ့သတိပေးစာမှာတော့ဇွန်လ15ရက်နေ့မှာတနိုင်းမော်တွင်းတွေကနေမထွက်ခွာဘူးဆိုရင် KIA သဘုံတက်နဲ့ပူးပေါင်းတဲ့သဘောလို့ယူဆမှာဖြစ်ပြီးနောက်ပိုင်းကိစ္စတွေအတွက်တာဝန်ယူမှာမဟုတ်ဘူးလို့တက်မတော်ဘက်ကသတိပေးထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကဗုဒ္ဓနေ့မနက်ကင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ50 kHz 9955တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်အမေရိကန်အီဒီယန်3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လီလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
66ဂါကြီးရဲ့အောက်မှာပြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေ
လွတ်လပ်စွာပြောဆိုခွင့်နဲ့ဒီဆက်သွယ်ရေးပုံမှန်66ဂါကြီးဒါရီနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်
မိမိရဲ့မြမညဉ့်ညံရေးရောင်ကြီးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာအရိဒအပေါ်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြမနိုင်ငံအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့ဒုတိယအကြော်ညဉ့်ညံရေးဆွေးနွေးပွဲတိကျတဲ့တိုးတက်မှုမရှိပဲပြီးဆုံးသွားခဲ့ပါပြီ။ဒါပေမဲ့ပြည်လည်မှုရအောင်ဆက်လက်ကြိုးပမ်းသွားနိုင်ဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။နှစ်90ကျော်ပြည်တွင်းစစ်ရစဲရေးမှာအစိုးရဘက်ကအရေးရင်ဆုံးလှုပ်ဆောင်မှုပါ။ပြည်လုံးကျော်ပြစ်ခတ်ရစဲရေးသဘောတူညီချက် NCA ရရှိအောင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့ခြင်းပဲဖြစ်ပါတယ်။ဒါကိုတချို့ကလက်ခံကြပါတယ်တချို့ကတော့လက်မခံကြပါဘူး။ပြီးခဲ့တဲ့အပတ်ကတော့အင်အားကြီးမားလာတဲ့ UWSA ဝတ်တဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဖြစ်တော်စစ်တပ်နိုင်ငံရေးပါတီတိုင်းသာလက်နက်ကိုင်အင်အားစုလူနည်းစုအဖွဲ့တွေစတဲ့အဖွဲ့တွေပေါင်းစုံကကုစလေ900ကျော်တက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲမှာအဆိုပြုချက်40ကျော်နဲ့38ချက်ကိုသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ပြန်လဲစစ်ငြိမ်ရေးအတွက်အရေးကြီးတဲ့အချက်၄ချက်ကိုတော့ပြည်လည်မှုမရရှိသေးပါဘူးအဓိကအတားအဆီးတစ်ခုကတော့ပြည်ထောင်စုကခွဲမထွက်ရေးဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါကိုလက်မှတ်ရေးထိုးခိုင်းတာဟာအစိုးရကသူတို့အပေါ်ယုံကြည်မှုမရှိလို့ဖြစ်တယ်လို့တိုင်းရင်းသားတွေကဆုမြင်ရပါတယ်ပူပြီးအပြုသဘောဆောင်တဲ့အသုံးအနှုန်းဖြစ်စေခြင်းရပါတယ်အစိုးရကတော့ပြည်ထောင်စုကိုတကယ်ချစ်မြတ်နိုးတယ်ဆိုရင်သဘောတူရမှာပဲလို့တင်ခံထားပါတယ်သို့တော်လည်းဒီသဘောကွဲလွဲမှုဟာပင်လုံစိတ်ဓာတ်ကိုမထိခိုက်စေရဘူးလို့နှစ်ဖက်စလုံးကလက်ခံထားကြတာဟာကံကောင်းတဲ့အချက်ဖြစ်ပါတယ်။ဒီခွဲထွက်ရေးကိစ္စဟာပြည်လုံးကျော်ပြည်ရဆဲရေးကိုလက်မခံတာတွစ်ဆွန်ဆွေးနွေးဖို့ညှင်းဆန်တာနဲ့စာရင်တော့သိအရေးမကြီးဘူးလို့ထင်ရပါတယ်။ပြည်ရဆဲရေးကိုလက်မှတ်ထိုးခြင်းဟာဆွေးနွေးပွဲတက်ရောက်ဖို့လိုအပ်ချက်ဖြစ်ပါတယ်။ UWSA ခေါင်းဆောင်တွေအုပ်စုတွေကတော့ဒေါအောင်ဆန်းစုကြည်နဲ့တွစ်ဆွန်ခဲ့ပေမဲ့ MCA ကိုလက်မှတ်ရေးထိုးဖို့အမတ်ခံချက်မပေးခဲ့ပါဘူး။UWSA ဥဆောင်တဲ့မဟာမိတ်ဖွဲ့ဝင်တို့ဟာအစိုးရနဲ့တိုက်ခိုက်နေကြဆဲဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်နှံကလည်းအပြစ်ရဆဲရေးကိုလက်ခံဖို့မှတပါတခြားနည်းလမ်းကိုလက်မခံနိုင်ဘူးလို့အပြသပြောထားပါတယ်။ဒါကြောင့်မြန်မာနိုင်ငံငင်းချမ်းရေးလမ်းကြောင်းမှာကြီးမားတဲ့အကွဲအပြဲတွေရှိနေဆဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ပင်လုံမှာသဘောတူညီကြသလားသဘောကွဲရသလားဆိုတဲ့ခေါင်းစဉ်ပါဆောင်းပါကိုတော့ Frontier မြန်မာမှာညံနိုင်ရင်းရေးသားထားပါတယ်။ဒီအတွက်နဲ့အနှစ်သာရဘယ်ဟာဖို့အရေးကြီးသလဲ။27ရာစုပင်လုံမှာအတည်ပြုခဲ့တဲ့မူတွေကိုကြည့်မယ်ဆိုရင်အစိုးရဟာအရေးအတွက်ကအရေးကြီးဆုံးလို့ယူဆထားပုံရပါတယ်။38ချက်သဘောတူညီကြကိုဒေါအောင်ဆန်းစုကြည်ကကြီးမားတဲ့ခြေလှမ်းတရားလှမ်းနိုင်ခဲ့တယ်လို့ဆိုပါတယ်။သို့တော်လည်းဒီ38ချက်ထဲမှာတကယ်အနှစ်သာရကနယ်ပါလှပါတယ်။အစိုးရနဲ့စစ်တပ်ဟာတိုင်းရင်းသားတွေအလိုကျအလျှော်ပေးလိုက်လျှော့တယ်လို့လည်းတိုင်းရင်းသားအင်အားစုတွေဘက်ကယူဆကြမှာမဟုတ်ပါဘူး။ညီလာခံမတိုင်ခင်ကဆွဲဆောင်မှုရှိခဲ့တဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေဖွဲ့စည်းပုံအခြေခံဥပဒေပြကြရေးဆွဲခွင့်ပေးမယ်။တိုင်းရင်းသားအလုံးဒန်းတူညီမျှရေးဆိုတဲ့အဆိုပြုချက်တွေဟာလည်းပဲပင်လုံသဘောတူညီချက်တွေအထက်မှာပါမလာပါဘူး။ဒါပြင်လုံခြုံရေးနဲ့ပတ်သက်ပြီးတော့တခုတည်းသောတက်မတော်ထားရှိရေးဆိုတဲ့ကိစ္စနဲ့ဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီမှုမရရှိခဲ့သလိုတစုံတရာတိုင်ဝင်ထုတ်ပြန်ခြင်းလည်းမရှိခဲ့ပါဘူး။ပြည်ထောင်စုကခွင့်မထွက်ရေးဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့လည်းသဘောကွက်လက်ခဲ့ကြပါတယ်။ဒီကိစ္စမှာတိုင်းရင်းသားတွေတင်ပြချက်ကိုလည်းလက်မခံခဲ့ကြပါဘူး။ဒီလိုပြည်လဲမှုမရရှိခဲ့တဲ့အချက်တွေအတွက်နောက်6လအကြာမှာဆွေးနွေးမယ်လို့တော့သဘောတူခဲ့ကြကြောင်းရေးသားထားပါရခင်ဗျာ။
POA ရဲ့ဗိုလ်တူနေမနေ့ကအစီအစဉ်တွေကိုသွားရရှင်နားဆင်နေရတာပါခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီနေ့မြင်တဲ့တင်ပြပေးမယ့် ATM အသုံးကတော့
tip iceberg
ဖြစ်ပါတယ်စာလုံးပေါင်းက TIP tip ကထိပ်ဖြား OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြားပေါ့ကဘာရဲ့အေးပိုင်းဒေတာပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့တိုက်တန်နစ်စကားမှာ1912ခုနှစ်ဧပြီလကမြောက်အတ္တလန္တိတ်ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီးတိုက်တန်နစ်ဟာပထမဦးဆုံးရေချခီးစဉ်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုခြိဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနှိမ့်နေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုံးရဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
When you are going to be able to get the money, you will be able to get the money. Now, when you are going to be able to get the money,ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ American Indian 3အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလတန်းတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့အင်္ဂါည VOA တိုက်ရိုက်လေးတိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါခင်ဗျာကျွန်တော်ဒဲလီလိုက်စီစဉ်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်စတင်ပါပြီနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်မကြာခင်ရပိုင်းတုန်းကတော့ဒီမြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ရေးပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မလို့ဒီမိုကရေစီအတွင်းကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲနော်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်3ရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်းအောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်ရေးနဲ့ပတ်သက်တဲ့သူရင်းအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုမေးကြည့်ပါတယ်ခင်ဗျ။ဦးမြင့်ကျော်ကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားပါရစေ
။ဟုတ်ကဲ့။ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကဆက်သွယ်ပုံမှန်နဲ့ဖမ်းခံရတယ်။အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြှောက်တဲ့အစိုးရတရားလည်းတက်လာတယ်။အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့
ဒါကဘယ်လောက်ထိထိခိုက်လာနိုင်လဲဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေအထားမှာအမခံချက်တွေရှိနေပြီလဲကိုမြစ်ကျော်လူရဲ့စိုးရင်ချက်လေးအရင်ဆုံးပြောပြပါလား
အကြောက်တရားကိုဖြစ်စေတာပါနော်ဆိုတော့အဲ့ဒီအကြောက်တရားကတစုံတရားဝေဖန်မှုအတွက်အားလုံးကနှုတ်ဆွန့်စွားမဲ့သဘောရှိတယ်အခုချက်ချက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့သောဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့တွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်စွာထုတ်ဖို့ပြောဆိုခွင့်အတွက်စိုးရိမ်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လည်းဒီဟိုလာတန်ကြာကလေးကဒီပုံမှန်ကိုပြင်ဆင်သင့်တယ်ဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုဟိုဆင့်ကဆင့်ကဖြစ်လာတော့ပို့ပြီးတော့စိုးရိမ်ကြဖြစ်လာတဲ့အနေအထားဖြစ်လာ
ဟုတ်ကဲ့ကျွန်တော်ရှင်းနေဥရောပဆန်အောင်ဖိတ်ခေါ်ချင်ပါတယ်ဥရောပဆန်အောင်ကျွန်တော်အရင်ဆုံးမေးချင်တာကတော့လူလတ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေတွေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလူလတ်စွာပြောဆိုဝေဖန်မှုကိုကန့်တတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မယ်ဥပဒေတွေပါမရှိဘူးလားခင်ဗျာဘယ်လောက်ထိလူလတ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လူလတ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေကစာအုပ်ထဲမှာတော့ရှိလက်တွေ့နေပေမှာမရှိဘူးလက်တွေ့နေပေမှာဒီ66ကားကြီးကလွလတ်စွာပြောဆိုခွင့်ရေးသားခွင့်ဟုတ်လားသူ့ကိုယူဆခွင့်ဒီအားလုံးကိုတင်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီအသက်မဝင်တဲ့အခါကျတော့66ကားကြီးရဲ့အောက်မှာကြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေရတယ
်။လက်ရှိဖွဲ့စည်းပုံမှာလည်းလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်။အဲ့တော့တကယ်မူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရတဲ့အနေဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလား
။လွတ်လပ်စွာပြည်သူယူဆပိုင်ခွင့်ရှိတယ်ဆိုတော့ဟဲ့လားပုံမှန်354နဲ့တက်ဆိုင်တဲ့ကိစ္စလူ့ကိုယ်ကြီးရသရာအပိုက်19နဲ့တက်ဆိုင်တဲ့ကိစ္စဒီလိုအားတွေကိုထိခိုက်အောင်လုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရဇကြီးဦးရေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်တို့တော့တရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရင်းရိုင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ဒီလူ့အခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထုံးတောက်မလာနိုင်ဘူးဆက်လက်ပြီးတော့မှောင်နေဦးမှာပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အမှတစ်ချက်ထပ်မေးခြင်းပါလေ66ကာကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့တွတ်တော်ထဲမှာလဲဆွနေနေကြပြီဒါမဲ့ခဏချင်းချင်းဖြစ်မလာသေးဘူးအဲ့တော့တစ်ဖက်လှည့်ပြီးတော့ဦးမှာဖွဲ့စည်းပုံအခြေခံဥပဒေခုံရိုးလို့ဘာလို့ကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးတော့သွားလို့မရနိုင်ကြဘူးလား
ဒီဥပဒေစတင်ပြတ်တမ်းဆွနေလာတဲ့ကူကအကြီးချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ရှိရှိနေပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုကာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးမှုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ့်ဘာကိုတင်လို့မရဘူးလွတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့လုပ်ပေးရမှာအခုလွတ်တော်ကလည်းအခုချိန်ဒီတော့အပေါင်းတဲ့ပေါ်ဆော်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအသံကိုနားထောင်မဲ့တွတ်တော်ကစောင့်ဖို့နဲ့အညီတော့အမြန်ဆုံးလုပ်ပေးသင့်ပြီမဟုတ်ရင်ဒီဥပဒေဟာလက်စားချေရေးဥပဒေ revenge law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကိုက်ရင်အချုပ်ထဲတိုးပို့လို့ရတာ66ကားကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းချေအေးလို့ရုပ်သိမ်းမယ်ဆိုရင်တောင်းတရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးဥတွေပုံမှန်494အရာခွင့်ပြုလို့မရဘူးစက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လုပ်ပိုင်ခွင့်အာဏာကိုချုပ်ကန်ထိန်းချုပ်လိုက်တာဖြစ်နေတော့ channel like the tagida amuma lemia ba kwa ba ni yo ya lela lo ja wa lo aro di uri ya belu be ji ji no pa ba ti le da be atong lai li le da be so re siai ta kin pe di le sa galo ho tong lai yin no ma sin dok lo pyin de
okay
ka ja mo lo da ko a myan so chi so pyin ma le lo chano ru a a chan pyu taung so ni da
okay อูมิจออูโรบอสซันออดีไลน์มามาขณะนี้ไปวางครับเราคู่ซ้องค่ากูตะคาได้ไปเจินมาเลยคู่ซ้องค่าจ้าบาล่ะครับโอเคคู่ซ้องโอเคคู่ซ้องค่าลักษณะอาชีพที่เสร็จตัวไปมาปิสิงเนี่ยปัดตะลุตุยนาอภิเผยมาแล้วปาได้ปิสิงก็ลุ่ยนี่แหละคอมพิวเตอร์มาแล้วปาได้เออกูนี่ถ้าก็ลุ่ยๆๆจ้าเว้ยปิสิงหมดด้วยผัดเต็มหมดด้วยตะจั่วลุ่ยชาตุดิก็อมัดดิก็เปล่าจ้าสู้จ้าซุนนี่เนี่ยบ้าจ้องกูแท้ดิเล็ดตุผิดมะล่ะดิอ่ะเลยบล
ုပြင်ရင်တဲ့ပုံစံမျိုးမတွေ့ရဘူး။ဒါဆိုတော့ဒီပုံမှန်ကဒီစစ်တပ်နဲ့လည်းဆက်နွယ်လို့ဒီဒီလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီဖြစ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေပြင်ရင် NLD ကနေဒီပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်ခြင်းမပြင်ခြင်းကလည်းပြိုးနေပဲဆိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျ။
ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်ထည့်မိချင်ပါလေအာနိုင်ရဲ့ energy party တဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲနေမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်တွင်းမှုဖွဲ့ကဥညံဝတ်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတော့မလိုလားဘူးဆိုတော့ပြောထားပါတယ်အာနိုင်ရဲ့ party တဲမှာကဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခုအာနိုင်ရဲ့ party လုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
ဟိုညွတ်တော့အမတ်ကြီးဆိုရတယ်လက်ရှိအခြေအနေအရဆိုရင်ဒီဟိုအဒီအပေါ်ကအခြေတိုင်းကောင်းဆောင်နေရေးအခြေအနေကြည့်ပြီးတော့ပဲသူတို့တွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလုပ်ကျင်တဲ့အစိုးရလည်းပြင်လို့မရဘူးဘာလို့လဲဆိုတော့ဒါဥပမာလည်းရှိပါတယ်အဲပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အစိုးရတင်ပြမှုလုပ်ခဲ့တဲ့အမတ်တယောက်ရှိရဲဒါနဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုတွေ့ကြရတာရှိတယ်ပေါ့ဆိုတော့အဓိကကတော့ဟိုရိုက်ခတ်မှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီတွင်းမှာရှိတဲ့ဒီပြင်မယ်ပြင်မယ်ပြင်မယ်မဖြစ်နိုင်ဘူးဆိုတော့အဖွဲ့ကနိုင်ရင်တော့အပူများတယ်ဆိုတော့ဒီဥတွေဟာဟိုပြင်ရုံပဲပြင်ပြီးတော့ကျွန်တော်ဟိုဒီ၆ချက်ကကြီးကိုဖြတ်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့၆ချက်ကကြီးဖြတ်မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒီတိုင်းကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖြတ်လိုက်နိုင်မယ်လို့ကျွန်တော်ထင်နေကြဟုတ်
ပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်သရရှင်ချိုးကသူတို့ရဲ့အမြင်သဘောရိုက်ပြဖို့ထားတာရှိပါတယ်အရင်ဆုံးဦးကျော်လင်းရဲ့အတန်ဖိုင်ကိုကျွန်တော်နားဆင်ကြည့်အောင်ပါ
အစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွပ်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွတ်တော်မှာဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပြီမဲ့လွတ်တော်ကတိတိယောက်ယောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါကိုကိုနှိကုတ်ခဲ့တဲ့ဥပဒေကိုကိုအာနာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာနာမရခင်ကတမျိုးအာနာရလာတော့တမျိုးလို့ထင်မှတ်เสียပါအကြောင်းကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပေမဲ့မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုတုံးဆွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေတာတော့အမှန်ပါအစိုးရကဤမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်။ဒီမိုကရေစီစနစ်ဟာဆက်ဆက်တိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရည်ရှိပြရမှာပါ။အစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြာနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အဖက်စိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါလေနောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မြို့ကဆူပြီးတော့စာနဲ့ပေးပို့ထားပါလေကော်လင်းဦးရေအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါရဲ့ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်မမိုင်းမလွတ်လပ်စာရေးသားပြောဆိုခွင့်တင်စာလွတ်လပ်ခွင့်ဆွဲရှုံနေတာကတော့ရာဇဝင်ထောက်ဝမကရှိနေခဲ့ပါပြီဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သတ်ထားတာမျိုးမရှိပေမဲ့အချို့သောအဖွဲ့အစည်းလူပုဂ္ဂိုလ်စတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ဖန်ဆီအချင်းချထားရမယ်ဆိုတဲ့အလေထားအမူအကျင့်တွေရှိနေတယ်လို့ပြောလို့ ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်ဒါပေမဲ့ဒီလိုဖွဲ့စည်းလူပုဂ္ဂိုလ်ရဲ့အလို့ကြလှုပ်ဆောင်ပေးနေတဲ့ဖွဲ့စည်းပုဂ္ဂိုလ်ကြီးကြတော့ကျင့်ဝတ်နဲ့မညီတဲ့ပြောဆိုအရေးသားဥပဒေနဲ့မလုတ်ကင်းတဲ့ပြောဆိုအရေးသားဝေဖန်မှုတွေကတော့အရေးမြူလာတွေတွေ့နေရပါတယ်ကျင့်ဝတ်တိတ်ခါမဲ့ပြီးရုံရင်းချမ်းတဲ့နဲ့စကားတွေနဲ့ပုဂ္ဂိုလ်ကြီးတက်ခိုက်ပြောဆိ ဒါတွေကဒီမိုကရေစီနိုင်ငံတွေမှာမရှိသင့်ဘူးလို့ထင်ပါတယ်တဲ့ဆိုလိုတာကတော့ဗမာပြည်မှာလွတ်လပ်စွာရေးသားပြောဆိုခွင့်ဒေသလွတ်လပ်ခွင့်ဆိုတာလောက်ပိုင်ခွင့်တနည်းအားဖြင့်အာဏာပိုင်တွေရဲ့စိတ်နေစိတ်ထားနဲ့ဆိုင်နေတယ်လို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကွန်လင်းကိုကျေးဇူးပါပဲကျွန်တော်ခုနကဥကျော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းကပြောသွားတဲ့အခါမှာဒီပုဂ္ဂိုလ်ကြီးတိုက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောပဆောင်းကိုမေးချင်ပါတယ်ခင်ဗျာဥရောပဆောင်းခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဥဝင်ထိန်ကိုယ်တိုင်ကလည်းပြောဦးတယ်ပုတ်ခွေတက်ခိုက်မှုတွေရှိရဒါမျိုးဟာမျိုးကိုအရေးယူဆိုတဲ့ဥပဒေတရားရှိတဲ့နဲ့အဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောထားတယ်အဲ့တော့ဒီ66ကနဲ့ပုတ်ခွေတက်ခိုက်မှုနဲ့ကဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုကူရောဘတ်ဆောင်ရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုတ်ခွေတက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတာဟလာကိုယ်ကစာထဲမှာပါသူပေါ့လူတတ်တာကိုချီးကျူးတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ခံပါတယ်ဒါပေမဲ့လက်ခံပြီးတိုင်ရောက်ရဲစက်ကြီးမှာအဲ့ဒီအတွက်ဥပဒေပုံမှန်တည်ရှိနေတယ်အဲ့ဒီရဲစက်ကြီးကိုမတွားဘဲနဲ့ဒီအင်မတန်မှကိုသဘောမလဲရှိအပေါင်းနဲ့တွဲနေတဲ့ဥပဒေကိုပဲအသက်တွင်းထားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမကမကြည့်နေတယ်။ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တယောက်မှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးဒါဟု
တ်ကဲ့
နော်ကြတာယူပဲဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာတမတိလောက်ပဲရတော့ကျွန်တော်ကွန်မြူကျော်မေးချင်ပါတယ်အခုလိုအချိန်မျိုးမီဒီယာတွေလည်းကြုံနေရတဲ့အချိန်မျိုးမှာမြန်မာပြည်ကကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့တစုံတရာရေးယူဖို့ကင်တွယ်ဖို့ဖြည့်ရှင်းဖို့အတွက်ကိုဘာများစီစဉ်ထားရရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့တိုက်ရိုက်ဟိုတွေးဆုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီသွားတဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စများကော်မရှင်နဲ့တော့တခြားတော့တွေးဆုံတဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီဟာရဲ
့
အကျိုးတရားမှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတာကျွန်တော်တို့တော့အတိအကျမသိနိုင်ဘူးပေါ့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လဲစစ်တော့လို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဥမြင့်ကျော်ဥရောဘတ်ဆောင်းအောင်ကိုဆောင်းခအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ direct delivery ဆီဒီမှာကျန်တာကိုပြပ
ါကုသညူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညဗီဝေးဒရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဗီဝေးအမေရိကန်တန်ကအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အကြမ်းဖက်မှုကျူးလွန်သူတွေကိုထိုက်တန်တဲ့အပြစ်ဒဏ်ပေးဖို့အတွက်လိုအပ်နေတယ်လို့ဗြိတိန်နိုင်ငံမန်ချက်စတာအားကစားရုံကလူအများပြားသိဆုံးခဲ့တဲ့ဘုံပေါက်ကွဲမှုအပြီးလန်ဒန်ကိုရောက်သွားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ကပြောကြားခဲ့ပါတယ်။မဟာမိတ်တွေနဲ့မိတ်ဆွေတငယ်ချင်းတွေဝမ်းနဲ့ပူဆွေးနေကြချိန်မှာပဲကျွန်ုပ်တို့အားလုံးရဲ့နှလုံးသားတွေထဲမှာတော့တရားမျှတမှုရှိဖို့တောင့်တချက်တွေနဲ့လောင်မြိုက်နေပါတယ်လို့မစ္စတာတီလဆန်ကပြောပါတယ်။အကြမ်းဖက်သမားတွေနဲ့အဆွန်ရောက်တွေကိုနှင်ထုတ်မယ်လို့သမ္မတထရန့်ပြောခဲ့တယ်လို့ပဲဒီအဆွန်ရောက်သမားတွေကိုကျွန်တော်တို့ရဲ့အတိုင်းဝန်းထဲကနေနှင်ထုတ်ပြရမှာဖြစ်တယ်လို့ဒီအဆွန်ရောက်သမားတွေကိုခိုးလုံခွင့်ပေးထားတဲ့နိုင်ငံတွေထဲမှာတမကကမ္ဘာမြေပြင်ပေါ်ကနေပါနှင်ထုတ်ပြရမယ်လို့လည်းပြောပါတယ်။အဲဆစ်သွေးကြောအဖွဲ့ကကလေးငယ်တွေအပြစ်ရှိနေတဲ့ဂျီတဖျော်ပြပွဲကိုပြတ်မှတ်ထားဖို့ဆုံးဖြတ်တာကိုကြည့်ရင်သူတို့ရဲ့ရည်ရွယ်ချက်ဟာဖျားသခင်ရဲ့အလိုတော်တိုင်းမဟုတ်တာကိုပြနေပါတယ်လို့လည်းဝန်ကြီးတလဆန်ကပြောပါတယ်။အဲဆစ်သွေးကြောအဖွဲ့ကိုနှိမ်နင်းဖို့အတွက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ထဲမှာတော့က ကျွန်တော်တို့ဟာလူသားအားလုံးရဲ့ယုံကြည်မှုတွေအတွက်အထူးသဖြင့်အခုလိုအိုင်အက်စ်တွေကိုချေမှုရမှာပါဝင်ပူးပေါင်းခဲ့တဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနိုင်ငံသားတွေအတွက်ဝမ်းနဲ့ဝမ်းသာအကူအညီပေးဖို့ဖြစ်ပါတယ်လို့လည်းပြောပါတယ်ခရစ်ယာန်ဖျားကြောင်းတိုင်းကခရစ်ယာန်ဖုန်တော်ကြီးအားလုံးဂျူးဖျားကြောင်းတိုင်းကဂျူးဖုန်ကြီးအားလုံးနဲ့ဘလီဝါကြောင်းတိုင်းကမွတ်စလင်တရား ော။နောက်မှဒီလိုမျိုးတိုက်ခိုက်မှုတွေလှုပ်ဆောင်ဖို့အတွက်စဉ်းစားသူအားလုံးကိုပါလက်မခံဘဲအပြစ်တင်ရှုံချဖို့လည်းတန်ကြားခဲ့ပါတယ်။ဒါအပြင်စစ်မြေပြင်မှာအားအစ်စ်တွေကြွအဖွဲ့ကိုချိန်မုံနိုင်ဖို့အတွက်ပြင်းပြင်းထန်ထန်စူးစမ်းမှာဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာတဝန်းကသူတို့ရဲ့ကွန်ရက်အဖွဲ့ရင်းအခုလိုလှုပ်ရှားလှုပ်ဆောင်နှိမ်စွမ်းမရှိအောင်လည်းဖယ်ရှားပြရမှာဖြစ်ကြောင်းပြောပါတယ်။သူတို့ကဖြစ်စေဘယ်အကျန်းဖွဲ့ဖွဲ့စည်းကပဲဖြစ်စေအကျန်းဖက်မှုတွေပြန့်ပွားလာအောင်လည်းအမုန်းတရားတွေပြန့်ပွားအောင်လွယ်လွယ်ကူကူလှုပ်ခွန်တော့ပေးတော့မှာမဟုတ်တဲ့အပြင်သူတို့ရဲ့လူသစ်စုဆောင်မှုအတွက်စူးစမ်းမှုတွေတိုက်ခိုက်ဖို့အတွက်စူးစမ်းမှုတွေအတွက်မြေပြင်မှာရောကွန်ပျူတာအွန်လိုင်းမှာပါတားဆီးမှာဖြစ်ပါတယ်လို့လည်းပြောပါတယ်။အခုလိုတိုက်ကိုဝန်းနေခြေခွဲနေတဲ့အချိန်မျိုးမှာအမေရိကန်ကဗြိတိန်ပြည်သူတွေနဲ့တသားတည်းရက်တီမှာဖြစ်တယ်လို့အစ္စလာမ်အစွန်းရောက်တွင်နဲ့အကျန်းဖက်ဝါဒချိန်မုံရင်းနဲ့ပတ်သက်ပြီးဘယ်ရောကနဲ့မှမတူအောင်အဖြေရှာဖို့အတွက်စူးစမ်းမှာဖြစ်ကြောင်းကတိပြုပါတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေလားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တေးတချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်။ဒီကနေ့ညနေ6:00-9:00အထိထုတ်လွှင့်မဲ့ voa အစီအစဉ်တွေကိုလိုင်းနိုမီတာ16925ရို့ကနေဖမ်းယူနားဆင်ပါ။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီးနော်ထရဒမ်ဘုရားရှိခိုးကျောင်းမှာရဲအယားရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာစီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပြားအရအဲ့ဒီသူဟာအယ်ဂျီးရီးယားလူမျိုးကျောင်းသားတယောက်ဖြစ်တယ်လို့ဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ကမ္ဘာလက်ခီးသွားရည်နဲ့စီကားနေတဲ့နေရာတစ်ခုဖြစ်တဲ့ Notre Dame ဘုရားကျောင်းအပြင်မှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကရဲ3ယောက်ကင်းလှည့်နေစဉ်မှာတိုက်ခိုက်သူဟာအနောက်ကလိုက်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့စနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံရစဉ်သေဆုံးခဲ့သူတွေအတွက်နိုင်ငံတဝန်း10မိနစ်ငြိမ်သက်ခဲ့ကြပါတယ်။စုစုပေါင်း9ယောက်သေဆုံးပြီးတော့ဒီ90ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုကိုလုပ်ခဲ့သူတတိယတယောက်နာမည်ကိုလည်းလန်ဒန်မြို့တော်ရဲကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသူဟာမော်ရိုကိုနယ်ပွားအီတလီလူမျိုးအသက်22နှစ်အရွယ်ယူဆက်ဇက်ကဘာဖြစ်တယ်လို့စုံစမ်းသူတွေကယုံကြည်ထားကြောင်းရဲကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ရင်အမေရိကန်အစိုးရအနေနဲ့ကောင်စီအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မယ်လို့အမေရိကန်တန်အမတ်ကြီးနီကီဟေလီကသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ထဲမှာလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုပါဝင်ခွင့်မပေးသင့်ဘူးလို့တန်အမတ်ကြီးဟေလီကပြောကြားခဲ့ပါတယ်။တခါဒီကနေဒါနိုင်ငံအော်တဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။တိုရန်တိုမြို့ကနေပြီးအော်တဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့တဲ့ဒေါက်ဆန်းစုကြည်ဟာနေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနေအိမ်မှာတန်ယုံဝန်ထမ်းမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်။တန်ယုံအနေနဲ့ဒီမြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မြဲစေမဲ့နီလန်းတွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်ရေးတွေလုပ်ဖို့အတွက်ဒေါက်ဆန်းစုကြည်ကမှာကြားခဲ့တယ်လို့ဒီနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အော်တဝါမှာရောက်နေစဉ်အတွင်းမှာမြန်မာမိသားစုတွေနဲ့လည်းဒီကနေ့ပုဒ်ဟူးနေ့ညနေပိုင်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမဆုမျက်မှွန်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကကိုကျော်လွင်နဲ့ကိုဇော်ဝင်းနိုင်တို့ဖြစ်ကြပါတယ်အတန်လွှင့်အင်ဂျင်နီယာကတော့ Kate Home ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.